ဒီမိုကရေစီစံနှုန်းနေနဲ့မကိုင်းညီတဲ့ဥပဒေပုံမှားတွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့2019ခုနှစ်အတွင်းမှာလွတ်လပ်စွာဆန္ဒထုတ်ဖော်ရေးသားခွင့်လိုအခြေခံလူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝရဖို့မျှော်လင့်တယ်လို့လူ့ခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းရသားစုရလက်ထက်ပြည်နယ်တိုင်းစုရအဖွဲ့လွတ်တော်နဲ့စစ်တပ်ကနိုင်ငံရေးလူ့ခွင့်အရေးလှုပ်ရှားတောင်းဆိုသူသတင်းသမားတွေကိုနိုင်ငံတော်အကြီးအကဲပြက်စီမှုနဲ့ဆန္ဒထုတ်ဖော်မှုတွေနဲ့တရားစွဲဆိုထောင်ချတာတွေအများပြားရှိခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကထုတ်ပြန်လိုက်ပါတယ်။ပြည်စုံကတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2018ခုနှစ်အတွင်းကနိုင်ငံရေးဝေဖန်ရေးသားမှုတွေပါဝင်တည်င်းရေးသားဖော်ထုတ်မှုတွေပေါ်မှာအစိုးရအဖွဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်ဘက်ကရေးသားတဲ့သူတွေကိုဆက်သွယ်ရေးပုံမှန်ဥပဒေနဲ့တရားစွဲဆိုမှုပေါင်းက53ဦးရှိခဲ့ပါတယ်။ဒါအပြင်တက်ကြွလှုပ်ရှားသူ22ဦးအပါအဝင်တည်င်းသမားတွေ၊ကျောင်းသားနိုင်ငံရေးသမားပေါင်းအနည်းဆုံးလူအယောက်32ဦးကိုတော့နိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်905ခါဝေးနဲ့ဖမ်းဆီးတရားစွဲဆိုခဲ့ပြီးတော့တိုင်းရင်းဒေသတွေကတိုက်ပွဲတွေရပ်ရည်အပါအဝင်ပြည်တွင်းငြိမ်းချမ်းရေးတောင်းဆိုဆန္ဒပြခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူလူခွင့်တောင်းဆိုသူပေါင်း124ဦးကိုတော့ငြိမ်းစုစီပုံမှန် 18,920 ရို့နဲ့တရားစွဲဆိုထောင်ချပါတယ်။တစ်ဆက်တည်းမှာပဲသတင်းမီဒီယာတွေနဲ့ရိုက်တာသတင်းတောက်2ဦးအပါအဝင်သတင်းသမားတွေကိုတော့ဆက်သွယ်ရေးဥပဒေပုံမှန်နိုင်ငံတော်အကြီးအကဲပြက်စီမှုနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုအပါအဝင်ရာဇသက်ကြီးပုံမှန်တွေနဲ့ထောင်နဲ့နှစ်ရှည်ချမှတ်တာတရားစွဲဆိုနေတာတွေရှိခဲ့ပါတယ်။ဒီလိုမျိုးအယက်သားအစိုးရလက်ထက်နိုင်ငံသားတွေရဲ့အခြေခံလူ့အခွင့်အရေးဒီမိုကရေစီစံနှုန်းတွေနဲ့မလျော်ညီမညီညွတ်တဲ့ဥပဒေပုံမှန်တွေနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချနေတဲ့အပေါ်ဒီမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ
်။ဒီထဲမှာဆိုရင်ထူးထူးခြားခြားဒီ2018ခုနှစ်မှာသတင်းမီဒီယာတွေကိုတရားစွဲတဲ့နေရာမှာကျွန်တော်နိုင်ငံသားကြီးအစိုးရအဖွဲ့အနေပြီးတော့11 media ကိုတရားစွဲတာပေါ့လေ။ငါးငါခါပြင်းနဲ့အရင်က media တွေဆိုရင်စက်တဲ့ဥပဒေလိုအခြားဒီမရိုက်တာဆိုရင်လည်းဒီနိုင်ငံလူ့ဥပဒေလိုစတဲ့ဖြစ်နေဆွဲတာပေါ့။တို့တော့ဒီသူ့ရေးသားမှုတစ်ခုနဲ့ပတ်သက်ပြီးတော့နိုင်ငံဒီဘက်စီမှုဆိုတာနဲ့ဒီစိုးရလက်ထက်မှာမှဒီဟာကိုစတုံးတာကိုကျွန်တော်ကတွေ့ရတယ်။ဆိုတော့အဲ့ဒါထူးထူးခြားခြားပေါ့။နောက်တစ်ခုကတော့မြေကြီးဒီနဲ့ပတ်သက်ရင်လည်းဒီတရားစွဲဆိုထားတဲ့အမှုက36မှုတာလင်းရှိပြီးတော့အဲ့အမှုရဲ့မှာမှစုစုပေါင်းကြွကြလို့ရှာသူ124ဦးတိတိဒီတရားရင်ဆိုင်နေရတာကျွန်တော်တို့တွေ့ရတယ်။အမှုတစ်ခုရဲ့မှာတဲ့ဆိုဒီပြည်လို့မှုတစ်ခုတော့တရားစွဲဆိုတဲ့လူကြီးတွေအများကြီးတိုးတက်လာတာကိုကျွန်တော်တို့ကသိထားမိတယ်ဗျာ
။ငြိမ်းစုစီပုံမှန်19နဲ့ကိုယ်တိုင်တရားစွဲဆိုခံထားရပြီးလက်ရှိတရားရင်ဆိုင်နေရတဲ့လူ့ခွင့်ရေးလှုပ်ရှားသူဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့နှိုးစော်တိုက်တွန်းရေးမှုမတ်တင်စာရှင်းလင်းရေးကလည်း2018အကုန်2019အကူမှာကိုကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖမ်းဆီးအရေးယူထောင်ချမှုတွေရှိနေတယ်လို့ပြောပါတယ
်2019-2020မှာဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်စိုးရင်နာရီရှိတယ်။အဲ့ဒါကတော့စိတ်မကြောက်ရင်ရေကောက်ပွဲလာတော့မယ်။ရေကောက်ပွဲအတွက်ကိုစပြီးတော့ဗျူဟာတွေကိုပါတီပြည်ပြချင်းကြတော့မယ်။သူတို့ခင်းတဲ့ဗျူဟာတွေမှာလက်ရှိအာဏာရပါတီကိုတိုက်ခိုက်လို့ရတယ်ဖြစ်ပြီးအာဏာပါတီကလည်းသူတို့အာဏာဆက်လက်တည်ငြိမ်ရေးအတွက်ပဲဖြစ်ဖြစ်လုံကြတဲ့အခါမှာဘယ်တော့မှဆိုပြည်သူတွေကတက်ကြလှုပ်ရှားသူတွေလူခွေကောက်ပွဲဆောက်ဆောက်သူတွေကသူတို့အမှားမှန်စွာပြည်သူဘက်ကရက်ခံပြီးပြောကြမှာပဲ။အဲ့လိုပြောလေလေအာဏာရတဲ့သူပဲဖြစ်ပြီးလက်ရှိစစ်တပ်ကပဲဖြစ်စီပေါ့နော်ပို့ပြီးတော့ကာကွယ်လာကြမယ်ပို့ပြီးတော့ခုခံလာကြမယ်အဲ့လိုဆိုရင်တက်ကြလို့ရှားသူတွေလူခင်ကိုနားလဲတဲ့တက်ကြပြည်သူတွေကပို့ပြီးတော့ဒီနှစ်သက်တွေမှာ2019-2020နော်ရုပ်ပွဲနီးလာလေလေပြင်မှတ်ထားဒါထိမ့်သိမ့်ခံရလေလေပို့ဖြစ်လာနိုင်တယ်ဆိုတာမျိုးပေါ့နော်ဒါကိုလည်းကျမတို့တွင်းကြီးဖြစ်ရပါတယ
်အရသာဆွေရလက်ထက်လွတ်တော်ထဲမှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့အခုလိုလှုပ်ရှားသူတွေပေါ်မှာဥပဒေပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထောင်ချနေတာတွေရော့ပါသွားနိုင်ခြေရှိတယ်လို့မျှော်လင့်ပေမဲ့ဖြစ်လာနိုင်ခြေတွေကိုလည်းမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ
်အစိုးရကဒါလင်းဒီတချို့ဟာဒီမှာမူဝါဒပိုင်းအပြောင်းလဲလုပ်တာမျိုးတွေအခုပြင်ဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေတုံးပြီးပုံမှာနည်းနည်းဆန်းဆန်းပြင်လိုက်မယ်ဆိုရင်အခုလာမယ့်2019မှာတရားစွဲဆိုတာတွေရော့ကျသွားလိမ့်မယ်လို့ထင်တယ်။အဲ့ဒါကဒီဥပဒေပြင်ရုံနဲ့မပြေဘူး။ဒီဥပဒေနဲ့ဒီဖြည့်ဆက်ကာလမှာတရားစွဲဆိုခံထားတဲ့ဒီပုံမှာအခုဒီပြန်လေရုပ်သိမ်းတာနောက်ပြောကြတော့ပြန်လှုပ်ပြီးတော့ဒီအလင်းလင်းချန်တာဆိုပြီးရခြားတဲ့ပြင်ဒါတွေကိုပြန်လှုပ်ဖို့လိုရတယ်အဲ့လိုလုံနိုင်ရင်တော့ဒီမရှိလာမယ့်ဟာတော့ကောင်းနိုင်ကြအများကြီးရှိတယ်။တိုးတော့လည်းပဲအခုလက်ရှိမြင်နေရတဲ့ပုံစံကဒီရှုပ်မှုမခင်သာဘူးဒီပို့ပြီးအတင်းပြတဲ့အချိန်ကြီးဖြစ်အောင်လုပ်ဖို့ပဲစဉ်းစားတာကိုတွေ့ရတဲ့အတွက်ဒီ2019မှာလည်းအရန်ကောင်းတဲ့လက္ခဏာတော့ကျွန်တော်မမြင်နေဘူးဗျ
လွတ်တော်တတ်တမ်းမကုံခင်မှာတော့ဒီမိုကရေစီစံနဲ့မညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအရက်ဖက်အဖွဲ့အစည်းတွေဘက်ကတိုက်တွန်းဆောင်ရွက်သွားမယ်လို့လည်းမတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ်
။ကောင်းမွန်တဲ့ပြည်ပင်ကြောင်းလဲမှုဖြစ်လာအောင်ကောင်းမွန်တဲ့ပြင်ဆင်ချက်တွေဖြစ်လာအောင်ရက်ဖက်အဖွဲ့အစည်းရောပြည်သူတွေကပါ2019မှာတိုက်တွန်းကြရမယ့်အခြေအနေရှိပါတယ်။တော့တကယ်ရော ဒီမိုကရေစီကိုတွားမဲ့ဥပဒေကောင်းဖြစ်လာဖို့ဆိုဘယ်လိုဥပဒေကောင်းဖြစ်တဲ့တယ်လဲဟိုဘယ်လိုပြင်ဆင်မှုတွေဖြစ်တဲ့တယ်လဲဆိုတော့ရပ်ဘက်ဖွဲ့စည်းရစပြီးကျင်းပလို့မြင်တယ်
လွန်ခဲ့တဲ့2018ခုနှစ်အတွင်းအရသာဆိုရလက်ထက်တရားစွဲဆိုမှုတွေအများအပြားရှိခဲ့တယ်ဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကနှစ်ချုပ်စည်းရင်ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်